Welcome to the Voice of America in Burmese.
မနက်ခင်းပါရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဇွန်လ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 32.40.48 တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပါမယ်။ကျွန်မတင်ကြီးထိုက်ပါရှင်။ American ပြည်တော်စုရဲ့လုပ်သားဆိုင်ရာဥပဒေတွေဟာLGBTQ လို့အတူကောက်ခေါ်တဲ့လိင်တဘာဝတမယိုးကြမဟုတ်သူလုပ်သားတွေကိုခွဲခြားဆက်ဆံမခံရအောင်အကာအကွယ်ပေးတယ်လို့တရားရုံးချုပ်ကတနင်္လာနေ့မှာစီရင်ချက်ချမှတ်လိုက်ပါတယ်ဒီစီရင်ချက်ဟာဆိုရင်လက်တလောနှစ်ပိုင်းနေအတွင်းသူတို့ရဲ့အခွင့်အရေးတွေဆုပ်ယုပ်လာတယ်ဆိုပြီးစိုးရိမ်နေကြတဲ့ LGBTQ အတိုင်းအဝိုင်းအတွက်တော့အောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်ကေလိင်တူဆုံမဲ့သူဒါမှမဟုတ်လဲ transgender လိင်ပြောင်းထားသူဖြစ်လို့ဝန်ထမ်းတယောက်ကိုအလုတ်ကထုတ်တယ်ဆိုရင်တော့ဒါဟာ1964ခုနှစ်ပြည်သူအခွင့်အရေးဥပဒေရဲ့အခန်း9ပါပြဋ္ဌာန်းချက်ကိုချိုးဖောက်မှုဖြစ်တယ်လို့ကွန်ဆာဗေးတစ်ကြီးစိုးတဲ့တရားရုံးချုပ်မှာထောက်ခံမဲ6မဲကန့်ကွက်မဲ3မဲနဲ့တမိုင်းဝင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်တရားရုံးချုပ်ကကိုစဖေးတရားသူကြီးချုပ်ဂျွန်ရောဘတ်စ်နောက်2019ခုနှစ်တုန်းကသမ္မတဒေါ်နယ်ထရန့်ရွေးချယ်ခန့်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးနီယဲဂေါ်ဆတ်တို့ကအများစုဖြစ်တဲ့ထောက်ခံခဲ့ကြသူတွေထဲမှာပါဝင်ခဲ့ပါတယ်။သမ္မတထရန့်ပဲရွေးချယ်ခန့်အပ်ခဲ့တဲ့တရားသူကြီးဘရက်ကဗနော့ကတော့ဒီကိစ္စကိုဥပဒေပြုရေးဘက်ကဆောင်ရွက်တင်တယ်လို့ခြေပပြောဆိုပြီးကန့်ကွက်ဆုံးဖြတ်ချက်ပေးသူ3ဦးထဲမှာပါဝင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာလူမဲအမျိုးသားတဦးရဲကတနက်နဲ့ပြစ်လို့တေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီတနက်နဲ့ပြစ်ခဲ့တဲ့လူပြူရဲရာရှိကိုတရားစွဲဆိုမလားဆိုတာကိုဒီရပိုင်းအတွင်းမှာဆုံးဖြတ်နိုင်ခြေရှိပါတယ်လို့အတ္တလန်တာမြို့အစိုးရရှေ့နေတဦးကပြောပါတယ်။fast food စားတောက်ဆိုင်တစ်ခုမှာပြီးခဲ့တဲ့တောက်ကြံနေနှောင်းပိုင်းတုန်းကရဲနဲ့ရုံရင်ဆန်ကပ်ဖြစ်ပြီးထွက်ပြေးတဲ့လူမဲအမျိုးသားကိုတနက်နဲ့ရဲကပြစ်လို့တေဆုံးခဲ့ရတာပါ။တမီးငယ်3ဦးရဲ့အဖခင်စားတောက်ဆိုင်ဝန်ထမ်းတဦးဖြစ်တဲ့အသက်28နှစ်အရွယ် Risha Brooke တေဆုံးရမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုသုံးသပ်နေတဲ့အကြောင်းအတ္တလန်တာမြို့ကအစိုးရရှိနေPaul Howard က CNN ရုပ်သံကိုတင်းင်းကနေနေမှာပြောဆိုတာဖြစ်ပါတယ်။အရက်သေးစားတောက်စားထားကြောင်းစစ်ဆေးတွေ့ရှိခဲ့တဲ့ Risha Brooke ကိုရဲကလက်ထိတ်ခတ်ဖို့ကြိုးစားခဲ့ကြောင်းအဲ့ဒီမှာပဲ Brooke က Fast Food စားတောက်ဆိုင် Wendy's ရဲ့ကားရန်နာရနေရာကနေထွက်ပြေးဖို့ကြိုးစားပြီးလူတွေကိုသတိမေ့သွားစေတဲ့လေစာတနတ်ကိုရဲစီကလူယူနောက်ရဲရာရှိ Roof ကိုချိန်ရွယ်ခဲ့ကြောင်းအဲ့ဒီနောက်မှာတော့ရဲရှာရှိ Garrett Roof ကတနက်နဲ့ပြစ်ခတ်တာကြောင့် Brooks တည်ဆုံးခဲ့ရတာလို့အာနာပိုင်တို့ကပြောဆိုထားတာပါတနက်နဲ့ပြစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင် Roof ကိုတော့ Atlanta ရဲတပ်ဖွဲ့ကချက်ချင်းပဲအလုပ်ထုတ်ခဲ့ပါတယ်နောက် Brooks ကိုဖမ်းဆီးတာမှပါတဲ့နောက်ထပ်ရဲရာရှိ Devin Brosnan ကိုတော့ဒီကိစ္စစုံစမ်းနေစေကာလအတွင်းလစာနဲ့ခွင့်ပေးထားပါတယ်ရှင်အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရဲတပ်ဖွဲ့ဖမ်းဆီးမှုအတွင်း George Floyd တေဆုံးခဲ့ရပြီးနောက်သတင်းသုံးပတ်အကြာပြီးခဲ့တဲ့ရက်ပိုင်းအတွင်း Atlanta မြို့မှာ Risha Brooke ကိုရဲကတနက်နဲ့ပြစ်လို့တေဆုံးခဲ့ရပြီးနောက်ရဲတပ်ဖွဲ့ရဲ့အင်အားအလွန်အကျွံသုံးထားတွေရပ်တန့်ရေးတနင်္လာနေ့က Atlanta မှာဆန္ဒပြချီတက်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ရေးကာလအသွာအလာပိတ်ပင်ကန့်သတ်မှုတွေနောက်ပိုင်းလွှတ်တော်အမတ်တွေလွှတ်တော်ပြန်တက်တဲ့အတ္တလန်တာမြို့ကလွှတ်တော်အဆောင်အပြင်မှာစုစည်းခဲ့ကြတဲ့ဆန္ဒပြပွဲကိုတော့ NAACP အပါအဝင်ပြည်သူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေစီစဉ်ခဲ့ကြတာပါရာဇဝတ်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုလုပ်ဖို့လွှတ်တော်အမတ်တွေကိုတောင်းဆိုခဲ့ကြသလိုဂျော်ဂျီယာပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်ထဲရွေးကောက်ပွဲတွေနှောင့်နှေးကြန့်ကြာမှုဖြစ်ခဲ့ရတာကြောင့်မဲဆန္ဒပေးမှုဆိုင်ရာကိစ္စတွေပြုပြင်ပြောင်းလဲရေးကိုပါဆန္ဒပြသူတွေကတဘာတဲ့တောင်းဆိုခဲ့ကြပါတယ် VOA American အတန်းရဲ့ညွှန်ကြားရေးမှူး Amanda Bennett နဲ့ဒုတိယညွှန်ကြားရေးမှူး Sandra Sugawara တို့တနင်္လာနေ့မှာပဲယာရုခနှုတ်ထွက်သွားပါပြီ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ US Agency for Global Media USAGM ရဲ့အကြီးအကဲအဖြစ်အသိခံအပ်ခံခဲ့ရတဲ့မိုက်ကယ်ဘက်အနေနဲ့ VOA ရဲ့ခေါင်းဆောင်မှုကိုသူကိုယ်တိုင်ရွေးချယ်ခန့်အပ်ပိုင်ခွင့်ရှိပါတယ်လို့ပြောဆိုပြီးတဲ့နောက်အခုလိုနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညไฮโดรมีเตอร์57 kHz 5805เนี่ยไฮโดรมีเตอร์190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဖြူအမေရိကန်တန်ကဆက်လက်အတန်းလွှင့်နေပါတယ်တရင်တွေကိုကျွန်တော်ဇောင်းဝိုင်းလိုင်းကဆက်ပြီးတင်ပြပေးတော့ပါမယ် COVID-19 ကုသရေးမှာထိရောက်မှုရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကအကြေညာပြောဆိုခဲ့တဲ့ငပြယောဂါတိုက်ဖျက်ရေးဆေးကိုကိုရိုနာဗိုင်းရပ်စ်ကုသရေးအတွက်အရေးပေါ်အသုံးပြုခွင့်ပေးထားတာကို FDA American အစားအသောက်နဲ့ဆေးဝါးဆိုင်ရာကုတ်ကဲရေးဌာနကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ Hydroxychloroquine နဲ့ Chloroquine ဆေးနှမျိုးစလုံးဟာကိုရိုနာဗိုင်းရပ်စ်ရောဂါကုသရေးမှာထိရောက်မှုမရှိတဲ့အပြင်ဘေးထွက်ဆိုးဖြစ်တွေဖြစ်စေနိုင်တယ်ဆိုတဲ့အထောက်အထားတွေအများအပြားထွက်ပေါ်နေကြောင်း FDA ကပြောပါတယ်။ဒီဆေးတွေရဲ့အတည်ပြုထားခြင်းမရှိသေးတဲ့ကောင်းကျိုးတွေဟာတိထားပြီးဖြစ်တဲ့ဘေးထွက်ဆိုးဖြစ်တဲ့ပိုပြီးအလေးတာတာကိုမတွေ့ရဘူးလို့လည်း FDA ကပြောပါတယ်။မကြခင်ကပြုလုပ်ခဲ့တဲ့သုတေသနတွေအရဒီဆေးဝါးတွေဟာ COVID-19 ကုသရေးမှာထိရောက်မှုရှိတယ်ဆိုတာကိုမတွေ့ရသလိုနှလုံးနဲ့နှလုံးခုန်လုံးတွေကိုပါထိခိုက်စေနိုင်သလိုသွေးပေါင်ချိန်ကျတာလည်းဖြစ်စေနိုင်ကြောင်းဖော်ပြထားပါတယ်။ FDA ကအခုလိုကြေညာလိုက်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ဖြစ်နေသူတွေကိုကုသရေးအတွက်ပြည်နယ်နဲ့မြို့နယ်အသီးသီးကဆေးရုံတွေကိုပြည်ထောင်စုအစိုးရကဒီဆေးဝါးတွေပေးပို့တာကိုရပ်ဆိုင်တော့မှာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာကတည်းကရှိနေခဲ့တဲ့ဒီငှက်ဖျားဆေးတွေနဲ့ငှက်ဖျားယောဂအပါအဝင်လူပတ်စ်လို့ခေါ်တဲ့အရေပြားလေးဘက်နာယောဂနဲ့အစိမ့်အမြင့်ရောင်ရမ်းကတ်ခဲမှုစတဲ့ယောဂတွေကိုတော့ဆက်လက်ကုသနိုင်မှာဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံမြို့တော်ဘေကျင်းမှာ COVID-19 ကူးစက်သူအရေအတွက်တဖန်ပြန်တိုးလာတာကိုကြည်ချင်းအပြင်ဒီဗိုင်းရပ်စ်ကိုအောင်မြင်စွာထိ ंछ ုပ်လိုက်နိုင်တဲ့နိုင်ငံတွေမှာတောင်းတကြောပြန်ကူးစက်ပြန့်နှံ့ခြင်းမရှိအောင်အမတန်သတိထားဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ယောဂါဖို့ကိုအောင်မြင်စွာထိ ंछ ုပ်လိုက်နိုင်တဲ့နိုင်ငံတွေမှာတကြောပြန်ကူးစက်မှုတွေဖြစ်ပေါ်နေကြောင်းတရုတ်နိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုနမူနာပေးပြီး WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
် Last week China reported a new cluster of cases in Beijing.After more than 50 days without a case in that city,
Beijing မြို့တော်မှာရက်ပေါင်း50ကြာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိအောင်ထိခိုက်ထားနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်ကစလို့လူ100ယောဂါပိုးကူးစက်နေတာကိုတွေ့ရကြောင်းယောဂါပိုးဘယ်နေရာကနေဘယ်လိုစတင်ကူးစက်တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်း WHO အကြီးအကဲ Ghebreyesus ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါပြီးခဲ့တဲ့တင်းနှင်းတွေနေကစလို့တရုတ်နိုင်ငံတဝန်းယောဂါပိုးကူးစက်သူ189ဦးရှိခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့6လအတွင်းတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 13,000 ရှိခဲ့ရာကအာဏာပိုင်တွေကယောဂါပိုးထိန်းချုပ်နိုင်ရေးအတွက်အပြင်းထန်ဆောင်ရွက်ခဲ့တာကြောင့်ယောဂါပိုးကူးစက်သူလုံးဝမရှိတော့တဲ့အနေအထားရောက်အောင်ဆွမ်းဆောင်နိုင်ခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာရှိတဲ့ဆေးရုံတစ်ခုကတာဖွားဆောင်ကိုအမြင့်မသိသေနာသမားတွေကဝင်ရောက်စီးနင်းပြီးအမျိုးသမီး16ဦးကိုသူတို့အဆိုအရစနစ်တကျတပ်ဖြတ်မှုဖြစ်ပွားအပြီးတစ်လအကြာမှာအဲ့ဒီဆေးရုံနဲ့ပူးပေါင်းဆောင်ရွက်မှုတွေရပ်တန့်လိုက်ကြောင်း MSFနေစီမချာဆရာဝန်များအဖွဲ့ကတင်းလာနေမှာပြောပါတယ်မေလ၁၀ရက်နေ့ကကာဘူးမြို့ကဒတ်ချက်အီဘာချီဆေးရုံမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကပြုလုပ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းအချက်အလက်တွေအခုအချိန်ထိထွက်လာခြင်းမရှိသေးကြောင်းလဲ MSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ် MSF အတွက်လုပ်ပေးနေသူတာဖွားဆရာမတဦးမိန်းကလေးငယ်2ဦးနဲ့တိုက်ခိုက်ဆင်ကအနားမှာရှိနေတဲ့တခြားအမျိုးသမီး6ဦးတို့လည်းသေဆုံးတဲ့အထက်ပါသွားတယ်လို့ဆိုပါတယ်2014ခုနှစ်နိုဝင်ဘာလကစလို့အဲ့ဒီဆေးရုံကတာဖွားဆောင်ကို MSF အဖွဲ့ကဖွင့်ထားခဲ့ပြီးအမျိုးသမီးတွေကိုမိဖွားပေးတာနဲ့မွေးကင်းစကလေးငယ်တွေကိုပြုစုဆောင်ရှောက်တာတွေကိုအခမဲ့ဆောင်ရွက်ပေးနေကြောင်းလဲ MSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်စစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေမှာလိမ္မိုက်ဆိုင်ရာအကြမ်းဖက်မှုတွေရပ်တန့်ဖို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်း15ခုကတနင်္လာနေ့မှာတောင်းဆိုလိုက်ကြပါတယ်လိမ္မိုက်ဆိုင်ရာအကြမ်းဖက်ဆော်ကားမှုတွေကိုစစ်ပွဲတွေမှာနှီးပြူဟာအဖြစ်အသုံးချနေတာနဲ့အကြမ်းဖက်မှုနဲ့နိုင်ငံရေးအရဖိနှိပ်မှုတွေအပေါ်အထူးစိုးရိမ်ပူပန်တဲ့အတွက် ပြည်ပကဒေသတွေမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်နဲ့ရောကိုဗစ် -19 ကာလအတွင်းတစ်ကမ္ဘာလုံးမှာဖြစ်နေတဲ့ပြစ်ခတ်တိုက်ခတ်မှုတွေရပ်တန့်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့တောင်းဆိုချက်တစ်စိတ်တစ်ဒေသအဖြစ်နဲ့ရောအခုလိုတောင်းဆိုခြင်းဖြစ်ကြောင်း UN Action Against Sexual Violence and Conflict ပြည်ပကဒေသတွေမှာဖြစ်နေတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးကုလသမဂ္ဂအဖွဲ့ကဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်ကြေညာချက်မှာဖော်ပြထားပါတယ်မျိုးသမီးနဲ့ကလေးငယ်တွေဟာပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုမမျှတစွာခံစားနေကြရကြောင်းအဲ့ဒီအတွက်စော်ကားခံရသူတွေမကဘဲသူတို့ရဲ့မိသားစုဝင်တွေနဲ့လူမှုအသံအဝိုင်းကိုပါတက်ရောက်မှုတွေရှိစေတာကြောင့်ငြိမ်းချမ်းရေးရရှိဖို့နဲ့အလုံးဒန်းတူပါဝင်ပြီးတဟဇာတမျှတတဲ့လူမှုအသံအဝိုင်းပေါ်ထွန်းလာရေးတို့အတွက်လည်းအဟံအတားဖြစ်စေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါကြောင့်လည်းပြိပက္ခဟန်တားရေးစာနာမှုဆိုင်ရာအကူအညီပေးရေးငင်းညာရေးထိမ့်သိမ့်မှုနဲ့ငင်းညာရေးတိဆောက်မှုစတဲ့လုပ်ငန်းစဉ်တွေအားလုံးမှာပြိပက္ခဒေသတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကင်တွယ်ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုအစဉ်တစိုက်အလေးပေးဆောင်ရွက်ခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်အမျိုးသမီးတွေအတိတ်ပဲပြိဝစွာဒန်းတူပါဝင်နိုင်ရေးနဲ့ပြိပက္ခဒေသတွေမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားခံခဲ့ရတဲ့အမျိုးသမီးတွေရဲ့လိုအပ်ချက်နဲ့အတွေ့အကြုံတွေကိုကူညီဖြေရှင်းပေးနိုင်ရေးကိစ္စတို့အတွက် UN Action အဖွဲ့ကအစဉ်သင့်ရှိကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ သတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ကြပါပြီခင်ဗျာ
ကျွန်တော်ညဝင်းအောင်ပါအမေရိကန်ပြည်ထောင်စုမှာအခုတလောဖြစ်ပွားနေတဲ့ Black Lives Matter လှုပ်ရှားမှုရဲ့နောက်ဆုံးအခြေအနေနဲ့တူအမေရိကန်တရားရုံးချုပ်ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တရအကြောင်းနဲ့ပတ်သက်ပြီး VOE မြန်မာပိုင်းအက်ဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းထားပါရခင်ဗျာ
။မင်္ဂလာပါဦးကျော်စံသားခင်ဗျာ။ဒီမင်နီဆိုတာပြည်နယ်မှာ George Floyd ဆိုတဲ့လူမဲအမျိုးသားတူဦးကိုရဲကဖမ်းဆီးတဲ့အခါမှာအသေဆုံးမှုဖြစ်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာအခုတခါပေါ့လေ Atlanta မြို့မှာလည်း Richard Brooks ဆိုတဲ့လူငယ်လူမဲအမျိုးသားတူဦးကိုရဲကဖမ်းဆီးစင်မှာရုံးရင်းဆန်ခတ်ဖြစ်ပြီးတော့ရဲရတနက်နဲ့ပြစ်ခတ်ပြီးတော့တေဆုံးတာဖြစ်ခဲ့ပါတယ်အဲ့တော့ဒီကိစ္စမှာဥပဒေကြောင်းအရအငင်းပွားခွဲရတယ်ပြောဆိုနေတာရှိပါတယ်အဲ့တော့ဥပဒေကြောင်းအရဆိုရင်ဘယ်လိုတွေဖြစ်လာနိုင်မယ်လို့သုံးသပ်ပါသလဲ
Richard Brooks တေဆုံးတာကိစ္စဟာ Black Lives Matter ဆိုတဲ့လှုပ်ရှားမှုကိုပိုပြီးအချိန်ရှိကိုတိုးသွားစေပါတယ် Windy စတော့ဆန်ချင်းနားမှာနောက်ကလိုက်ပြတဲ့ရဲဒဏ်ရာနဲ့သူဖေးဆုံးသွားခဲ့တဲ့အတွက်ကြောင့်အဲ့ဒါကိုငှင်းဆရာဝန်ရဲ့ဆေးအစီရင်ခံစာထွက်ပေါ်လာပါတယ်။အဲ့ဒီအချိန်မှာဖော်ပြလာတာကတော့နောက်ကလာတဲ့ကြီးစံနှစ်ချက်ရဲ့ဒဏ်ရာရောက်သေဆုံးတာဖြစ်တယ်။ဒါကို homicide ဆိုရတာမှတ်ချက်ရေးထားပါတယ်။ homicide ဆိုတဲ့စကားကတော့ဥပဒေထဲမှာ murder ဆိုတဲ့လူသတ်မှုလည်းဖြစ်နိုင်တယ်။နောက်တစ်ခါ manslaughter ဆိုတဲ့လူသေမှုလည်းဖြစ်နိုင်တယ်။ရုပ်ဆော့အဆုံးဝေဒနာသိခံစားနေရမှာကိုပပျောက်စီခြင်းလို့စေတန်းဆက်ပြတဲ့ euthanasia ဆိုတဲ့ဟာအဲ့ဒါလည်းပါဝင်နေဆိုတော့ homicide ဆိုတာတိတ်ကြက်ပြန်ပါတယ်။ဆိုတော့ဒီဟာမာရာနဲ့ဆွဲဆူခံရမဲ့လာလာတော့ရှိနေပါရဲ့တရားဆွဲဆူတဲ့ဘက်ကသူတို့မနှက်ပြန်ကြီးညာဖို့ရှိရဲလို့ကျွန်တော်ကြားပါတယ်အဲ့ခရိုင်ရှင်းနေချုပ်ကအဲ့လိုပြောတာကိုကျွန်တော်ပဋိဌာန်းမိပါတယ်နောက်တစ်ခုကအဓိကဒီနေရာမှာရဲကပြစ်တဲ့ကိစ္စဟာရဲဟာပြစ်ဖို့လိုအပ်လားရဲကပြင်းနေတော့ feelings ဝင်ပြစ်တယ်ဆိုတော့ရဲရဲ့အဆက်အန္တရာယ်ကိုရုတ်တရက်ထိခိုက်သွားနိုင်တယ်လားဒီမှာပြင်းထန်တဲ့ဒဏ်ရာသူ့ပုံမှာကြောက်ဦးနေတာအဲ့ဒီအတွက်ပြရတဲ့ဆိုရင်တော့ဒါဟာအများကြီးပေါ်ပါသွားနိုင်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကနေပြီးတော့ဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်တခုကိုလည်းချတယ်လို့ကျွန်တော်သိရပါတယ်ဒီကိစ္စကဘယ်လောက်ထိအရေးပါပါတယ်ခင်ဗျအ
ရေးပါပါတယ်LGBT တွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့တရားရုံးချုပ်ကဆုံးဖြတ်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကအရင်ကဒီကိစ္စမှာသိပြီးတော့အငင်းပွားနေခဲ့တဲ့ကိစ္စပါအကြာကြီးပဲတရားရုံးချုပ်ရဲ့ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်ညသောအချင်းကသမ္မတတွေကသူတို့လူတဲ့တရားသူကြီးကိုအစဉ်ဆက်ခန့်သွားခဲ့တာဖြစ်ပါတယ်တစ်သက်မှာတစ်ခါသူတို့ခန့်ခဲ့ပြီးတော့သူတို့ရာထူးကချုပ်လို့ဖယ်ရှားလို့လည်းမရပါဘူးအဲ့လိုထားရလဲပဲသမ္မတဆက်ဆက်ပြောင်းလဲလာတဲ့အချိန်ဘူမပြောင်းအောင်ဆိုပြီးတော့တောက်ချုပ်ဒီကြောင်ခံထားတာဖြစ်ပါတယ်။အဲ့လိုခံထားတဲ့ညမှာ Republican တွေကခံထားခဲ့တာနဲ့ Democrat တွေကခံထားခဲ့တာ။အင်အားတန်ဆိုင်တဲ့သဘောမျိုးဖြစ်နေပါတယ်။နောက်ဆုံးမှာ Donald Trump ကသူ့လိုလာတဲ့လူတွေကိုခန့်လိုက်တော့ဒီ Republican တွေ Conservative ဖြစ်တဲ့တရားသူတွေအသာသွားပြီလို့ယူဆနေရတဲ့ဘ ਹੁ တရားရုံးကအခုခါမှာ K ခေတ်သစ် modern idea နဲ့တောင်းဆိုနေရတဲ့ LGBT နာလိင်မှုကိစ္စတမျိုးကြမဟုတ်သူများပေါ့လေရဲအခွင့်အရေးကိုသူတို့ကကာကွယ်ပြီးတော့ဆုံးဖြတ်လိုက်တာဖြစ်တဲ့တဲ့သိရေးပါတဲ့ကိစ္စလို့ပြောမှာဖြစ်ပါတယ်အဲ့ဒီ Donald Trump နောက်ဆုံးခန့်ခဲ့တဲ့တရားစီရ Neil Gorsuch အဲ့လူကို၌ကဒီဆုံးဖြတ်ချက်ကိုသူကရင်ပါဝင်ရေးသားပြီးတော့ဒီဟာကိုသူတို့အကာအကွယ်ပေးရမယ်အလုပ်ခွင်ထဲမှာခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပြီးတော့ရေးသားလိုက်တာဖြစ်ပါတယ်
ဒါရီကသမ္မတဒေါ်နယ်ထရန့်ပေါ်ကိုဘလောက်ထိရိုက်ခတ်မှုရှိစေမှာလဲခင်ဗျာ
ခုနပြောလိုပဲပြည်ထောင်စုတရားရုံးချုပ်ဟာသူ့အလိုအတိုင်းတော့မဖြစ်ဘူးပေါ့လေနောက်ဝီသူရွေးချယ်ခံလိုက်တဲ့တရားသူကြီးတွေကို၌ကပဲသူဖြစ်စေတဲ့အတိုင်းမရက်တည်ဘူးဆိုတာပြသရဲဆိုတော့သူအတွက်ထုနှံခံရမှုတစ်ခုလို့အဓိကပြောမှာဖြစ်ပါတယ်နောက်သမ္မတဒေါ်နယ်ထရန့်ဘက်ကလည်းပဲသူရဲ့ executive order သမ္မတရဲ့လွတ်ပိုင်ခွင့်အရထုတ်ပြန်တဲ့အမိန့်ရဲကိုထိန်းချုပ်မဲ့ဘယ်လိုပဲလုပ်မယ်ဆိုရင်အမင်းကိုမနေ့ပြန်လက်မှတ်ထိုးဖို့ရှိတယ်လို့သတင်းထွက်ပါတယ်။ဒါပေမဲ့အဲ့ဒီထက်မှာတော့ဒါရဲတွေကိုစီအင်အားသုံးခွင့်မပေးတာပေါ့ဒီ militarization of police အဲ့အခုရဲတွေတချို့ဆိုလို့ရှိရင်အရာထက်မှာရဲတွေကရင်းစခန်းဖြစ်လို့ရောက်လာရင်ရဲနဲ့မတူဘူးလုံခြုံမှုထိန်းတဲ့ရဲနဲ့စစ်တပ်ရှေ့တန်းထွက်လာတဲ့စစ်သားတွေနဲ့တူနေတယ်တချို့ဆိုရင်အာဖဂန်နစ္စတန်စစ်သားတွေကြိုင်နေတယ်ရဲတွေသာဆိုပြောကြတယ်။အဲ့ဒါမျိုးမဖြစ်ရဘူးပေါ့လေစသဖြင့်အဲ့လိုထိန်းချုပ်တဲ့တီးကြရဲကိစ္စတော့ဟုတ်လိမ့်မယ်မဟုတ်လို့မယူဆဘူးဒါပေမဲ့ရဲရဲလွတ်တဲ့ကိစ္စတွေကိုအတီးအလင်းစုံကြည့်နိုင်တဲ့အထောက်အထားပေါ်လင်းစီမဲ့ကိစ္စမျိုးကိုသာသူကအဓိကထားပြီးအမိန်ထုတ်ပေးမလားဆိုပြီးတော့လေခံမှန်းချက်တွေရှင်းရပါခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
VO ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျွန်မခွာညိုပါရှင်23ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီစီဝေးတွေကိုကန့်သက်ချက်တွေနဲ့ဇွန်လ15ရက်နေ့တနင်္လာနေ့မှာပြန်ပြီးတော့စတင်ကျင်းပနေပါတယ်။မလထဲမှာကျင်းပရမယ့်အစည်းအဝေးတွေကို COVID-19 ကပ်ရောဂါကြောင့်ရွှေ့ဆိုင်းခဲ့ပြီးမှအခုပြန်ပြီးတော့ကျင်းပခဲ့တာပါ။ပုံမှန်လိုကျင်းပရတာမဟုတ်တဲ့အစည်းအဝေးတွေမှာဘလို့အကြောင်းတွေကိုဆွေးနွေးဆုံးဖြတ်ကြဖို့ရှိတယ်လဲဆိုတာကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာမြို့ကနေ research line ပြပို့ထားတဲ့သတင်းလွှာကိုအခြေခံပြီးပြောပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတဲ့ကာလအတွင်းကျင်းပနေတဲ့အစည်းအဝေးတွေမှာကိုယ်တိုင်တက်ရောက်သူတွေအနေနဲ့ကျန်းမာရေးအန္တရာယ်မဖြစ်စေရအောင်လူချင်းခက်ခွာခွာနေကြရမယ့်စည်းကမ်းကိုတော့တိတိကျကျလိုက်နာကြရမှာဖြစ်ကြောင်းကုလဆိုင်ရာအရာရှိတွေကပြောပါတယ်။အစည်းအဝေးကိုလူကိုယ်တိုင်တက်ကြမဲ့ကိုယ်စားလှယ်အဖွဲ့တွေမှာလူဦးရေကိုရှော့ချထားမှာဖြစ်ပြီးယာနဲ့ချီတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အလွတ်တဘောတွေ့ဆုံမှုတွေကိုလည်းကုလသမဂ္ဂအစအုပ်အတွင်းမှာလုပ်ကြရမှာမဟုတ်ပါဘူး။အစည်းအဝေးခန်းစားတင်သွင်းတာတွေနဲ့လူခွန်ရေးအကြောင်းပြန်လည်ဆွေးနွေးမှုတွေကိုသက်ဆိုင်ရာကျွမ်းကျင်သူတွေကလူကိုယ်တိုင်ဖြစ်စေဗီဒီယိုကောတွေကဖြစ်စေပါဝင်ဆွေးနွေးသွားကြမှာပါကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံမာလီယူကရိန်းလစ်ဗျာအာဖဂန်နစ္စတန်နဲ့ဗဟိုအာဖရိကနိုင်ငံတွေပါဝင်နိုင်ငံတွေနဲ့ပတ်သက်လို့လည်းဆွေးနွေးသုံးသပ်ကြမှာဖြစ်ပါတယ်သတင်းတစ်ပတ်ကြာမဲ့အစည်းအဝေးအတွင်းအဓိကဆွေးနွေးကြမဲ့အကြောင်းအရာတွေထဲမှာတော့အမေရိကန်ပြည်ထောင်စုအတွင်းရက်တက်ဖွဲ့ကဖမ်းဆီးချိန်မှာတည်ဆုံသွားတဲ့အာဖရိကန်အမေရိကန်ဖြစ်သူ George Floyd ကိစ္စကတော့အရေးပေါ်အခြေအနေဖြစ်နေဆွေးနွေးကြမှာပါအမေရိကန်ကိစ္စဆွေးနွေးတာကိုတချို့နိုင်ငံတွေကအသုံးချပြီးသူတို့တင်ပြပြောချင်တာတွေကိုတွန်းတွန်းတိုက်တိုက်ဆွေးနွေးသွားနိုင်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဂျနီဗာမြို့ကညွှန်ကြားရေးမှူး John Fisher ကပြောပါတယ
် We're also very concerned of course that China is seeking to exploit this moment of global chaos and the disarray
လက်ရှိကမ္ဘာနဲ့အမေရိကန်မှာဖြစ်နေတဲ့မတိမငြိမ်အခြေအနေတွေကိုတရုတ်ကအခွင့်အကောင်းယူပြီးဟောင်ကောင်မှာလူခွင့်ရေးနဲ့လူခွင့်ပေါ်မှာဖိနှိပ်မှာမျိုးကျွန်တော်တို့ကတိတ်ပြီးတော့စိုးရိမ်ပါတယ်နိုင်ငံတွေအနေနဲ့ဒီအခြေအနေမျိုးမှာဟောင်ကောင်ရေးကိုပို့ပြီးတော့အာရုံစိုက်ကြဖို့တောင်းဆိုချင်ပါတယ်အခုလိုအခြေအနေမျိုးမှာနိုင်ငံတကာကဘလို့တုံ့ပြန်မလဲဆိုတာတရုတ်ကလည်းစောင့်ကြည့်နေမှာပါတရုတ်လုပ်နေတာတွေကိုဘာမှမပြောဘူးဆိုရင်နောက်ထပ်နှိမ်နှင်းမှုတွေထပ်လုပ်ဖို့ပို့ပြီးတော့ရဲတင်းလာလိမ့်မယ်လို့ထင်ပါတယ်လို့သူကပြောပါတယ်Washington Post ကဆောင်းပါရှင်ဂျမတ်ခါရှိုဂီအသက်ခံရမှုဟာ sorry အစိုးရရဲ့ထောက်လှမ်းရေးလက်ချက်ဖြစ်တယ်လို့အခိုင်အမာစုံစမ်းတွေ့ရတဲ့အကြောင်းဥပဒေမဲ့တပ်ဖြတ်မှုဆိုင်ရာအထူးကျွမ်းကျင်သူ Annex Kalimat ကမနစ်ကအစည်းအဝေးခန်းစာမှာတင်ပြခဲ့ပါတယ်။ဒီနှစ်လူခွင့်ရေးကောင်စီအစည်းအဝေးမှာ sorry အစိုးရရဲ့လူခွင့်ရေးချိုးဖောက်နေတဲ့ကိစ္စဆွေးနွေးဖို့အစီအစဉ်မပါပေမဲ့ထပ်ပြီးအာရုံစိုက်ကြဖို့လိုတယ်လို့ Fisher ကယူဆထားပါတယ
်။ In addition to of course the murder of Khashoggi
Khashoggi အသက်ခံရတဲ့ကိစ္စအပြင်လူခွင့်ရေးလှုပ်ရှားသူအမျိုးသမီးအတော်များများဆက်ပြီးတော့အဖမ်းခံနေရဆဲပါ။တချို့ကတော့ပြန်လွတ်ပေးပေမဲ့ဖမ်းခံထားရသူတွေရှိနေစေညှဉ်းပန်းနှိပ်စက်တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေသေးပါပဲသူတို့ဟာရာဇဝတ်ပြစ်မှုတွေနဲ့ရင်ဆိုင်နေကြရတယ် Now sorry ma te ran pe kwet myat mu rue le set pi lo shi ni de. Atai khan rue bo phan si phi nei mu rue le lou ni de lo official ga set pyo ba de. Di thadin bat kong pai cha yin lu khwin ye kaung si ga ni song phyat che paung 40 jaw go song phyat da ati pyu ra de lou pho shi ba de. Ari the ma Myanmar, Libya, Iran, Nicaragua, Taung Sudan nai ngan rue ga lu khwin ye chin ni rue go to tet se yin atan pyu che rue pa win ma phit ba de shin. Jama khwa nyo ba.
UAM မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တနှစ်ကိုအမေရိကန်ဒေါ်လာဘီလီယံရာနဲ့ချီပြီးလဲပတ်နေတဲ့ကမ္ဘာတောင်းရွှေပြောင်းလုပ်သားတွေရဲ့ဝင်ငွေက COVID-19 ကာယောဂါအတွင်းမှာကျသွားပါတယ်။အလုံးရင်းနဲ့နေရပြန်နေကြတဲ့သူတွေထဲမှာမြန်မာရွှေပြောင်းလုပ်သားတွေစီကဝင်ငွေကရောဘယ်လောက်ထိကျသွားနိုင်ပါလဲ။ပညာရှင်တချို့နဲ့အလုံးသမားရေးကူညီသူတွေရဲ့အမြင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါကမ္ဘာပံအချက်အလက်အတိုင်းဆိုရင်ပြပရောက်မြန်မာလုပ်သားတွေအိမ်ပြန်ပို့ရဝင်ငွေက2019နောက်ပိုင်းမှာတနည်းကိုအမေရိကန်ဒေါ်လာ 3.5 ကနေ 10 ဘီလီယံအထိရှိနိုင်တယ်လို့ ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဒီပမာဏကမြန်မာနိုင်ငံတစ်ခုလုံးပြပပို့ကုန်ဝင်ငွေအားလုံးရဲ့ထက်ဝက်လောက်ရှိနေတာပါ။အခုတော့ COVID-19 ကာယောဂါအကျိုးဆက်မှာဒီဝင်ငွေကလုံးဝကျဆင်းသွားတယ်လို့ပညာရှင်တွေကထောက်ပြလိုက်ပါတယ်။ထိုင်းမလေးရှားတရုတ်အိန္ဒိယစင်ကာပူ UAE ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုလုံလမဲ့ဖြစ်နေလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေကြပါတယ်။ဒါကြောင့်အကုန်မဟုတ်ဘူးဆိုရင်တောင်မှဒေါ်လာဘီလီယံနဲ့ချီဝင်ဝေးကျသွားပြီးပြည်တွင်းမှာကြက်တဲမှုကြီးစဖြစ်လာရလို့ ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ရွှေပြောင်းအလုပ်သမားပညာရေးစင်တာ FET ရဲ့တောင်းအခံဦးမိုးဝေကပြောလိုက်ပါတယ်။
ကျွန်တော်တနေ့ကမြန်မာနိုင်ငံပြောင်းဝင်နေမှုကဆယ်ဘီလီယံလောက်ရှိတယ်ကတော့အများကြီးပဲဝင်တာဒီငွေတွေကမြန်မာပြည်ရင်းနဲ့ရောက်ပြီးတော့ပြည်ရင်းထဲမှာမိသားစုတွေတောင်းဝမီရေးတောင်းထားတဲ့အားလုံးအားရှိတယ်ဒါကခုဒီလူတွေပြန်လာတဲ့ခဲမှာဆိုကျွန်တော်ရဲ့ဒီလောအပ်ခါရမရတော့ဘူးမရတဲ့ဘက်ဒီတောင်းဝမီရေးတွေကခက်ခဲဖြစ်လာတယ
်တကဘာလုံးကလည်းရွှေပြောင်းလုပ်သားတွေနေရပြန်ဖို့ရဲ့ဝင်ငွေကဒေါ်လာဘီလီယံရာနဲ့ချီပြီးရှိပါတယ်မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်ဒီ၅နိုင်ငံကရွှေပြောင်းလုပ်သားတွေကို ILO ကမေးကြည့်ရမှာအိမ်ပြန်လာရတဲ့သူ48ရာခိုင်နှုန်းကအလုပ်ကထွက်ခဲ့ရဖြစ်ပြီးနေရက်ကသူတို့မိသားစုတွေအတွက်စိုးရိမ်တာအလုပ်သက်တမ်းထိုးဖို့အတွက်မဆုံးဖြတ်နိုင်သေးရာနေဆက်ကနေပြန်ဝင်ခွင့်မရမှာဒါတွေကိုစိုးရိမ်လို့ပြန်လာကြတာပါ24ရာခိုင်နှုန်းကတော့စာချုပ်သက်တမ်းကျန်ပါသေးတယ်16ရာခိုင်နှုန်းကတော့အပြီးနဲ့ယာယီစာချုပ်ကိုရက်စဲလိုက်တဲ့သူတွေဖြစ်ပါတယ်မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်ဒီနိုင်ငံတွေကနေရပြန်တဲ့သူတွေရဲ့လက်တလောစိတ်ကူးကိုမေးမြန်းထားရဲ့ ILO ရဲ့စစ်တမ်းမှာတော့ထောက်ဝက်လောက်ကနေမှာပဲနေမယ်လို့ပြောခဲ့ပြီး20ရာခိုင်နှုန်းကလေလုံငန်း၊ကိုယ်ပိုင်စီးပွားရေးနဲ့အလုပ်တစ်ခုရှာဖို့စိတ်ကူးရှိရလို့ဖြေခဲ့ပါတယ်။ကြံတဲ့သူတွေကတော့ပြည်ပကိုပြန်သွားမယ်။ဒါမှမဟုတ်ရင်ဘာမှမဆုံးဖြတ်ရသေးဘူးဆိုတာဖြေခဲ့ပါတယ်။မြန်မာရွှေပြောင်းလုပ်သားတွေရဲ့ရေရှည်စီမံကိန်းကိုမေးကြည့်ရခါမှာတော့60ရာခိုင်နှုန်းလောက်ကပြည်ပကိုပြန်ထွက်မယ်ဆိုတာဖြေခဲ့ပါတယ်။ဒီအချက်ကိုကြည့်မှဆိုရင်ပြည်တွင်းမှာသူတို့အတွက်လုပ်ကိုင်ခွင့်လန်းအာမခံချက်မရှိသေးဘူးဆိုတာမြင်သာတယ်လို့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ်
။ဟုတ်ပါရဲ့ဗျာ။သူတို့ကရောဂါဖြစ်လာခဲ့တာကျွန်တော်နိုင်ငံမှာစလာခဲ့။ပြည်ဦးနိုင်ငံမှာစလာရင်ဖြစ်ခဲ့တယ်။အပြည့်ရဲ့ကျွန်တော်တို့ထိုင်းနိုင်ငံကကျွန်တော်တို့ထက်ပိုပြီးတော့ဆော့ဖီးကြီးမှဖြစ်တယ်။မလေးရှားနိုင်ငံမှာလည်းဖြစ်တယ်နော်။တော်အချင်းတွေကိုကြည့်ပြီးတော့အခုကျွန်တော်တို့ဒီမှာရောက်လာပြီးတော့ကဟိုပြန်ဖို့ပဲစဉ်းစားနေတာကိုကြည့်ကြရတယ်တော့တော့ယောဂအခြေအနေထက်ဆိုင်ရင်ဟိုဟိုဟာကိုပဲပို့ပြီးအာရုံစိုက်တယ်လို့ယူဆလို့ရပါတယ်
ထိုင်းနိုင်ငံမှာမြန်မာအများဆုံးအလုပ်လုပ်နေပြီး MOU လုပ်သား 9,400 ကျော်ရှိပါတယ်။အခြားတရားဝင်နီလာနဲ့သွားရသူတွေပါထည့်ထွက်မှဆိုရင်စုစုပေါင်း 2,000 ကျော်နိုင်တယ်လို့ထိုင်းရောက်မြန်မာရေးကူညီသူကိုထူးချစ်က VOA ကိုပြောပါတယ်။ဇွန်လ15ရက်ဒီနေ့ကစပြီးထိုင်းမှာ COVID-19 နဲ့ပတ်သက်လို့ဖြေလျှော့ရေးစပြီးလုပ်နေရဆိုပေမဲ့နှစ်နိုင်ငံအဆင်နဲ့လုပ်ရမှာရှိလို့အလုပ်တွေပြန်ခေါ်တာကြာအောင်မယ်လို့ဘန်ကောက်ကမြန်မာအလုပ်သမားတန်ရာရှိဦးမျိုးမြင့်နိုင်ကပြောပါတယ်။
MOU ရတော့ဗျာသူတို့ဒီအလုံး process ပါညာပြန်အေးတဲ့ချိန်ကျမှတော့သူလုံးတွေကတော့သူပြန်ခေါ်ဖို့ဒီခါနဲ့ပတ်သက်ပြီးတော့ဒါတော့ကြောင်းမနေတည်ရတယ်ဟုတ်သူပြန်ဝင်မယ်ဆိုတဲ့ခါကြလို့ရှိရင်ဒီနေ့နေ့မှာမဟုတ်ဘုံအဖွဲ့လို့ပေါ့နော်အဲ့နိုင်ငံမှာဖြစ်တဲ့ဥစ္စာ ့တို့ဘူးတွေဝင်မလဲပါလဲအဲ့ဒါသင်တာတွေရှိတယ်အလုံးလုံးကဆက်ပါမဲ့တို့ insurance ဆိုအဲ့လိုမျိုးတွေဆိုပြီးရတာပေါ့
မလာ၂၁ရက်နေ့ကနေမနေ့ကအထိနေဆက်ကနေပြောင်းဝင်လာတဲ့ထိုင်းကမြန်မာလုံသား6,000ကျော်ရှိရလို့မဲဆောက်ကအလုံသမားတန်ရာရှိဦးဝေလင်းမောင်က VOA ကိုအတည်ပြုပါတယ်မြန်မာလုံသားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြပမှာအလုံးလုံးနေကြတာပါဘဏ်ကနေတရားဝင်ငွေလွှဲရနေပြီးတရားမဝင်လမ်းကြောင်းကပဲငွေလွှဲနေလို့မြန်မာအစိုးရအနေနဲ့အခွန်တွေရအောင်များဆုံးလုပ်သင့်ပြီးဒါမှလည်းရွှေပြောင်းလုံသားတွေလူမှုဖုံလုံကြီးကနေခန်းစား권တွေရနိုင်လိမ့်မယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကအကြံပြုထားပါတယ်COVID-19 ကြောင့်တကမ္ဘာလုံးစီးပွားရေးအခြေအနေကအရှေ့အာရှနဲ့ပစိဖိတ်ဒေသမှာလူပေါင်းတန်း230ကျော်နဲ့အများဆုံးဖြစ်ပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူပေါင်းတန်း540ကျော်လောက်စီးပွားရေးကျက်တဲ့နေပါတယ်။ပြီးတော့ကမ္ဘာလူကြီး1ဘီလီယံလောက်ဆင်းရဲတွင်းကိုကြာရောက်နိုင်တယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကဒီရက်ပိုင်းသတင်းထုတ်ပြန်ထားတာပါ။Oxfam အဖွဲ့ရဲ့တွက်ချက်ပုံအတိုင်းဆိုရင်တရက်ကိုအမေရိကန်ဒေါ်လာ 5.5 မြန်မာကျပ်ငွေများဆိုရင်9000အောက်ကိုလျော့ပြီးဝင်ငွေရရတဲ့သူတွေကိုဆိုလိုတာဖြစ်ပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါအ
င်္ဂါနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်အခုတော့ Don't Call Me Glass ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့သဘောထားအမြင်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုကြီးဟာဥရောပနိုင်ငံတွေအပါအဝင်တကမ္ဘာလုံးကိုပြန့်နှံ့လာရမှာမြန်မာနိုင်ငံကိုလည်းရိုက်ခတ်လာခဲ့ပါတယ်ကလားဆိုတဲ့အတုံးနှုံမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန့်စားရတဲ့အိန္ဒိယလူငယ်တွေကနေ Don't Call Me Glass ဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွင့်ရေးလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOA ကိုပြောပါတယ
်ဒီဟိုအမေရိကန်တနိုင်ငံလုံးမှာပေါ့လေဒါလှုပ်ရှားမှုတွေဖြစ်လာအဲ့ဒီ effect ကမြန်မာနိုင်ငံပေါ်တက်ရောက်လာတယ်လို့ဟိုဟာယူဆလို့ရတယ်အဲ့ဒီပြဿနာဖြစ်လာပြီးနောက်ပိုင်းမှာမြန်မာနိုင်ငံမှာအချို့သောလူငယ်တွေကဒီမှာလည်းကအားလုံးတုံ့နေကြတဲ့ဒီအိန္ဒိယနေပေါ့နော်အိန္ဒိယနေကိုခေါ်ဝေါ်တုံ့ဆွဲရဲ့ဒီကလားဆိုတဲ့စကားလုံးဟာ racism ဖြစ်တယ်ပေါ့ဒါလူမျိုးရေးကခွဲခြားတဲ့စကားလုံးဖြစ်တယ်နဲ့ခွဲခြားတဲ့စကားလုံးမဟုတ်ဘူးဆိုတဲ့စကားအိုင်းနေကြတဲ့မှာကျွန်တော်တို့အခြေတည်စကားတွေပြောလာကြတယ်အထူးသဖြင့်ဟိုလူမျိုးရေးခွဲခြားဆက်ဆံနေသူယူဆကြတဲ့သူတွေကဒါအိန္ဒိယလူငယ်တွေပေါ့နော်ဒီအများစုပေါ့အဲ့တော့ကတော့အချို့သောလူငယ်တွေလည်းရှိတော့မယ်ပေါ့အချို့သောအိန္ဒိယမဟုတ်သောလူငယ်တွေလည်းရှိတော့မယ်သူတို့ကသာပေါ့လူမျိုးရေးခွဲခြားဆက်ဆံတာဟုတ်ပါတယ်တို့ဟိုလက်ခံကြတဲ့တွေ့လာကြတယ်ပေါ့လေတွေ့လာကြတယ်ဆိုတော့ဒါအစ်ဒီလိုဖြစ်လာတဲ့နောက်ပိုင်းမှာကျွန်တော်တို့တော့ဒီလူမျိုးရေးခွဲခြားတာဒါကလူမျိုးရေးခွဲခြားဆက်ဆံမှုလို့သတ်မှတ်တဲ့ဟိုလူတွေဘယ်လောက်ရှိလဲပေါ့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဒီစကားလုံးကိုလက်မခံပါဘူးဆိုတဲ့သူတွေပေါ့နော်လက်မခံပါဘူးဆိုတဲ့သူတွေဒါသူပြီးတော့ကျွန်တော်တို့ဒီ campaign လေးကိုစပြီးတော့လုပ်ကြမယ်ဆိုပြီးလုပ်ဖြစ်သွားတာ
ကလားလို့မခေါ်ပါနဲ့ဆိုတော့လှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်ကတော့အရင်ကအိန္ဒိယတိုင်းငယ်ကလာတဲ့သူတွေကိုကလားလို့ခေါ်ခဲ့တယ်ဆိုတဲ့သမိုင်းကြောင်းရှိခဲ့ပေမဲ့ဒီကနေ့ခေတ်မှာတော့ကလားဆိုတဲ့အသုံးနှုန်းမှာနှိမ့်ချခွဲခြားပုတ်ခတ်ပြောဆိုတဲ့အဓိပ္ပာယ်တွေရှိလာတဲ့အတွက်မသုံးဖို့ဖြစ်တယ်လို့မြင်ကြောင်းလူခွင့်ရေးကျွမ်းကျင်သူဒေါက်တာခင်စောဝင်းက VOE ကိုပြောပါတယ
်နီဂရိုတွေကိုနေဂါလို့ခေါ်တယ်အဲ့နေဂါနေပြီးတော့နီဂရိုဖြစ်လာတယ်နော် Black American ဖြစ်လာတယ် African Americans ဖြစ်လာတယ်နော်ဆိုတော့သဘောကဒီလူတို့ရဲ့ခရီးကရှင်တို့ရဲ့အလိုဆန္ဒကိုကွာနှိမ့်ညာပေးရတာပေါ့နော်နော်မြန်မာပြည်မှာလည်းတို့ငယ်ငယ်တော့မှလည်းဟိုတယောက်ကလာကလာခေါ်ကြတယ်ပဲပေါ့လေသို့တော်ဒီဘက်ခေတ်ကြတဲ့ခါကျတော့ဒါအရင်ဆန်စစ်ဖြစ်လာတယ်အထူးသဖြင့်2010နောက်ပိုင်းမှာဒီဟိုလူမျိုးရေးပဋိပက္ခဖြစ်လာတဲ့ခါကျတော့အထူးလူတွေကိုဘလို့ခေါ်ကြတာလဲရိုင်းချာဘင်္ဂါလီနော်ဒီကလာတိုင်းတပါးသားဘာညာဖြစ်လာတဲ့ခါကျတော့ဟိုနဲ့စဉ်းစားရမယ်။ဆိုတော့ဟိုခက်ကလည်းအရင်ကတော့မဟုတ်တော့ဘူးလေ။အနာရှင်အမခက်အမနေခဲ့တာမဟုတ်ဘူး။ဟိုဒီမိုကရေစီဆိုတဲ့အခါကျတော့လူများစုလူနည်းစုရှေ့ဆိုပေမဲ့လူနည်းစုရဲ့စံတာလေးကိုလည်းကိုယ်လည်းရောရမယ်။တစ်ဆင့်ပြစ်ဆင့်သွားမှာပဲ။တနည်းအားမှာတော့ဒါစမှာပဲ။ဒါမလို့လို့ရှင်လို့ရှင်တယ်သူကလူကြီးကဒါကိုလိလိရှုနေမှာပဲ
အလားတူလူခွေကြီးလှုပ်ရှားတက်ကြွသူမက်တင်စာရွှင်လဲကြီးရဲ့အမြင်ကတော့
ကျမတို့ကအဲ့လိုမျိုးအခေါ်ခံရတဲ့အတိုင်းဝိုင်းတွေအတန်ကိုနားထောင်မယ်ဆိုရင်အများဆုံးအဖြစ်ကသူတို့အခေါ်ခံလိုက်ရတဲ့အချိန်မှာသူတို့နှိမ်တယ်လို့မျိုးခွဲခြားတယ်လို့မျိုးဖိနှိပ်ထားတယ်လို့မျိုးခံစားရတယ်ဆိုတော့ခံစားချက်တွေကိုအများကြီးပြန်နားထောင်ရတယ်အဲဆိုတဲ့အခါမှာဒါအပြင်ဒီလိုမျိုးအဲခေါ်ဆိုမှုတွေဟာဆိုအခုဆိုရင်ကျမတို့ယဉ်ကျေးမှုမှာနေ့စဉ်ဘဝတွေမှာပြည့်နှက်လာတယ်ဥပမာအဲကလားဆိုတဲ့စကားလုံးဒီကလတ်တိုင်းဖြစ်မလားကလတ်ဘဲဖြစ်မလားဒီစီးပွားရေး လုပ်ငန်းနာမည်ဖြစ်မလားဒါပေမဲ့အဲ့ပစ္စည်းတွေကကြတော့တက်မဲ့ဖြစ်ပါတယ်တက်မဲ့ပစ္စည်းတွေကိုကျွန်တော်ခေါ်တာကနှိမ်ချမှုခွဲခြားမှုလို့ပြောလို့တော့မရဘူးဒါပေမဲ့လူတွေအပေါ်မှာဒီနှိမ်ချလို့တဲ့ခွဲခြားလို့တဲ့ဖဲချင်လို့တဲ့ရည်ရွယ်ချက်နဲ့ခေါ်တာမျိုးဆိုရင်မဖြစ်မနေကျွန်တော်ကစန့်ကြည့်ရမယ်ဒါဒီ racism ဒါဒီလူမျိုးရေးခွဲခြားမှုလို့ကျွန်တော်ပြောရရင်ဆိုတော့ကျွန်တော်တို့ကဒီလူမျိုးမတူတဲ့လူတွေရဲ့ကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေရဲ့အတန်ကိုနားထောင်ဖို့လို့တဲ့ကိုယ်ကိုယ်တိုင်ကမခံစားခဲ့ရဘူးဆိုရင်လည်းခံစားနေရတဲ့လူတွေကိုကျွန်တော်နားလည်ပေးဖို့လို့တဲ့စာနာပေးဖို့လို့ပါတယ
်အခုလိုသူတို့ရဲ့လှုပ်ရှားမှုကြောင့်နှိမ်ချတဲ့အတိတ်ပဲရှိတဲ့ကလားဆိုတဲ့အခေါ်ဝေါ်ချက်ချင်းပျောက်ကွယ်သွားမှာမဟုတ်ဘူးဆိုတာသိပေမဲ့အတိအမြင်တတိပြုမိလာစေရင်အစပထမဖြစ်တယ်လို့ကိုစေလင်းမွန်က VOA ကိုပြောပါရရှင်
တိုင်းရင်းဒေသကတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးကြရပြီးနေရရင်းတွေကိုမပြန်ရဲကြတော့ဘဲအသက်ဘေးလူရမှအခြေချနေထိုင်မှုစ조사ရုံးကန်နေရတဲ့ရှမ်းပြည်နယ်တွေကဒုက္ခသည်တွေအကြောင်းဒုက္ခသည်များနေ့အထူးစီစဉ်ဖြစ်နေကျမစုမွန်ကစူးစီးတင်ဆက်ပေးကြပါတယ်။ဟုတ်ပါတယ်စစ်မီးတွေမငိမ့်နိုင်သေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာအခုချိန်ထိကိုတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဆက်ဖြစ်ပွားနေစေပါဒီလိုမျိုးမငိမ့်နိုင်သေးတဲ့စစ်မီးတွေကြားဆေးပရိပခါတွေတင်မာနေတာမို့ထောင်ချီတဲ့ရှမ်းပြည်နယ်တွင်ကဒေသခံရှမ်းလူမှုအပါအဝင်အဲ့ဒီဒေသမှာနေထိုင်တဲ့တိုင်းရင်းသားပြည်သူတွေဟာအသက်ဘေးလွတ်ရာအိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်တကဘာလုံးကိုဗစ် -19 ကပ်ရောဂါဖြစ်နေတဲ့အချိန်ဒုက္ခသည်တွေမှာစစ်ဘေးရောယောဂါဘေးကြောင့်မှာအန္တရာယ်ကြီးတဲ့အနေအထားဖြစ်နေပါတယ်လို့တအောင်းမျိုးသမီးအဖွဲ့စည်းရဲ့အကြံပေးလွေပွင့်ညင်းကပြောပြပါတယ်
ကျမတို့တအောင်းဒေတာမှာဆိုရင်ဖိုက်ပွဲတွေလည်းမရက်သေးဘူးနော်ဆိုတော့အခုကပ်ရောဂါဖြစ်ပေမဲ့လည်းစစ်ဘေးရှောင်တွေတိုးလာတာပဲရှိရပါတော့ဒီတွင်းချင်းမှာပဲထက်လေပြင်းနေရတယ်လို့ဖြစ်တယ်ဒါပေမဲ့အချိန်နေနဲ့ငိန်တာနဲ့ပြန်သွားအဲ့လိုမျိုးတွေလုပ်တယ်လေဆိုတော့ကိန်းကနားအရာတိတိကျကျပြောဖို့ကရန်ကိုပဲပေါ့နော်လိုခရတဲ့အတွက်ကြောင့်မို့တောရောက်ပြီတဲ့အခါမှာအရင်ကိုခက်ဖြစ်တယ်အခုကာယောဂါကြီးဖြစ်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီလူထုတွေတော့လည်းအနေနဲ့ရှိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့နှစ်ဖက်စလုံးကတိုက်ပွဲရပ်လို့ရတယ
်ဆစ်ရှောင်ဒုက္ခတဲ့အများစုကိုတော့ခရိယံဖျားရှိခိုးကြောင့်ဖုံးတော်ကြီးကြောင့်နေနဲ့စာတင်ကြောင့်နေမှာရှမ်းမြို့မြို့ဖားတွေနဲ့ဒေသခံတွေကကူညီဆောင်ရှောက်ပေးထားပါတယ်တိုက်ပွဲတွေခိတ္တငိမ့်သက်သွားချိန်ဆိုရင်တချို့ကနေရက်ကိုပြန်ပါတယ်အများစုကတော့မိုင်းအနေရလို့ဆက်ဖြစ်လာနိုင်ခြင်းရှိတဲ့တိုက်ပွဲအငွေ့အသက်တွေကြောင့်ပေးလို့ရနေရာတွေမှာပဲဆက်လက်ခိုးလုံနေကြပြီးအဲ့ဒီဒေသတွေမှာအခြေချဖို့စ조사လာနေကြပါတယ်တိုက်ပွဲတွေကြောင့်တိမ်းရှောင်လာတဲ့ရှမ်းပြည်သူတွေရဲ့လိုအပ်ချက်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနအလုံးမှုဆောင်ကော်မတီဝင်ဦးမိုင်းသိန်းစောကနေရရင်းကိုမပြန်ရဲကြတော့တဲ့တိုင်းရင်းသားတွေရဲ့လက်ရှိအနေအထားပြောပြပါတယ
်မြောက်ပိုင်းမဟာမိတ်ဖက်နယ်ဟိုမြန်မာတမန်တော်နယ်ပေါ့ဖြစ်တာကျွန်တော်တို့ကိုပေါင်းချုပ်ခွင့်ရဒေသမှာနမ်ဆန်းမှာကျွန်တော်မရှိဘူးဗျာမန်တုံးမှာကျွန်တော်ကတ်နှစ်ခုကျန်းနေပါတယ်ခင်ဗျာတစ်ခုကလီစုတိုင်းသားတွေနောက်တစ်ခုကကချင်တိုင်းသားတွေရှိနေတယ်ဗျတိုက်ပွဲဖြစ်တာ2012ကတည်းကသူတို့မပြန်ချင်တာလေတခြားတို့တိုင်းသားတွေဥပမာပလောင်တိုင်းသားတွေလည်းရှိတယ်ပလောင်တိုင်းသားတွေကတော့ဘာလုပ်တယ်လဲဆိုရင်တိုက်ပွဲပြီးတာနဲ့မိမိရဲ့မူရန်သာတိကိုပြန်သွားတယ်အဲ့ဒီလီစုတိုင်းသားနဲ့ကချင်တိုင်းသားတွေကတော့သူတို့မပြန်ဘဲနဲ့ကက်မှာပဲဟိုဒုက္ခတဲ့စကံအနေနဲ့ပဲဒုက္ခတဲ့အဖြစ်နဲ့ပဲဆက်နေနေသေးပဲဗျယနေ့အထိပါခင်ဗ
ျဒီတိုင်းရင်းသားတွေလိုပဲနေရက်ကိုမပြောင်းကျင်တော့ပဲဘေးလွတ်ရာနေရာတစ်တွေမှာခိုးလုံနေထိုင်အခြေချဖို့စ조사နေကြတဲ့ဆစ်ရှောင်ပြည်သူတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်တွေကဟိုက်ပါဆစ်ရှောင်စခန်းကဒုက္ခသည်တွေပါไฮเปอร์ซิชောင်สแกนที่ตั้วပြီးတော့ကုညီပေးခဲ့တဲ့ကိုမိုးကတော့သူ့အတွေ့အကြုံပြောပြပါတယ
်အဲ့ဒီတော့ကไฮเปอร์နေရာကိုဆစ်ဘေးချောင်းစခန်းကိုရောက်လာကြတာပေါ့နော်အဲ့မှာပလောင်တိုင်းရင်းသားတွေရဲ့လီစုတွေရဲ့ဒီရှမ်းတိုင်းရင်းသားတွေရဲ့ရောက်လာကြတယ်အခုကအဲ့ဒီထပ်ပြေးလာတဲ့မူရရွာတွေကိုမပြန်တော့တဲ့အုပ်စုတွေလည်းရှိတယ်အဲ့ဒီไฮเปอร์ရွာရဲ့အပြင်ဘက်နားလေးမှာအရင်ဆစ်ဘေးချောင်းစခန်းနေရာမှာပေါ့လေအဲ့ဒီနားလေးမှာไฮเปอร์ရွာရဲ့ကုညီမှုနဲ့သူကအဲ့နာဒီမှာရွာတယ်လိုက်ကြတယ်ဗျအဓိကတော့ပြန်ရဲဘူးဆိုတာကမိုင်းမိတာတို့ဘာတို့ညာတို့တွေကြားတဲ့အခါမှာဟိုသူတို့စိုးရိမ်မှုတွေလည်းရှိတယ်ဘယ်ချိန်မှာသူတို့ဘွားတွေအတွက်ထပ်ပြီးတော့ဒီလိုမျိုးပြန်ဖြစ်လာအောင်လဲဆိုတဲ့ကိစ္စကဟိုအကဲဖြတ်လို့မရဘူးပေါ့နော်အဲ့ဒီအတွက်မူသားနေရာကိုပြန်မသွားတော့ဘဲနဲ့အဲ့ဒီရွာတွေမှာနေလိုက်ကြတယ်လို့သိရပါတယ်ခင်ဗ
ျရှမ်းပြည်နယ်ကုတ်ခိုင်ဘက်ကောင်းနေရွှေမော်စတဲ့ခြေဝါရီနားမှာ2020ပြည့်နှစ်ဇွန်လဇန်ပိုင်းအထိစစ်တပ်နဲ့တအောင်းတက်တို့ကြားတိုက်ပွဲတွေဖြစ်နေသေးပါကုတ်ခိုင်ဘက်မှာတိုက်ပွဲတွေဖြစ်တဲ့အချိန်တိုင်းဆစ်ဆောင်ပြေးလာတဲ့ပြည်သူတွေကိုကူညီပေးနေတဲ့ကုတ်ခိုင်မြို့နယ်ဗျမစိုးလူမှုကူညီရေးအသင်းတာဝန်ခံဦးတင်ဝင်းကလက်တလောအခြေအနေနဲ့ရခိုင်နှစ်တွေကလေးကရှိနေပြီးတော့မပြောင်းကြသေးတဲ့ဒုက္ခသည်တွေအကြောင်းပြောပြပါတယ်
။ဟိုဒီကကအဖွဲ့တွေနဲ့အစိုးရနဲ့ဖြစ်တဲ့ဟာတွေမှာဒီကုတ်ခိုင်မဲ့ဆန်းတော့လေတိုက်ပွဲဖြစ်မှာဆင်းနေပြီးတော့အဲ့လိုရောက်လာတဲ့ဟာတွေလည်းကြီးတယ် အခုလောလောဆယ်အများဆုံးရှိတာကချင်များတယ်ဖလောင်ရှိမယ်အဲဒီစုကနည်းနည်းပဲရှိမယ်တိုက်ပွဲလည်းညင်လည်းညင်သွားဘောပြန်ကုန်ကြတယ်
ရှမ်းပြည်ဘက်မှာကဆေးရည်တင်မာနေစဉ်မှာဒီလိုဒုက္ခတွေနေရပြန်ရင်စိန်ခေါ်မှုတွေကြုံနေရချိန်မှာပဲမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့၃ဘက်ကဇူလ၁ရက်နေ့ကနေဩဂုတ်လ၃၁ရက်နေ့အထိ၃လတာတစ်ဖက်သက်အပြစ်ရဲကြောင့်ဒီလဇူလ၁ရက်နေ့ကကြေညာချက်ထုတ်ပါတယ်ဒါပေမဲ့ဒီမြောက်ပိုင်းညီနောင်မဟာမိတ်၃ဘက်ရဲ့အပြစ်ရဲကြေညာချက်အပေါ်မှာတော့ယုံကြည်စရာမရှိပါဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအတွင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်ဒီလိုမျိုးစစ်တပ်ရဲ့တုံ့ပြန်ချက်ဟာတိုင်းရင်းသားဒေသတွေကစစ်ပြေးဆစ်ဆောင်ဒုက္ခတွေနေရပြန်နိုင်ရေးမျောလင့်ချက်တွေအပေါ်မှာတက်ရောက်မှုရှိနိုင်ပါမလားဆိုတာကိုတော့အကဲခတ်တွေကသုံးသပ်နေကြဆဲဖြစ်ပါတယ်ရှင်ကျွန်မစုမမ
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာCOVID-19 ရောဂါကူးစက်ခံရပြီးတဲ့နောက်မှာတော့ပြည်တွင်းကဈေးရောင်းဈေးဝယ်ပုံစံပြောင်းလဲသွားတာတွေ့ရပါတယ်။ဘယ်လိုပြောင်းလဲသွားသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာမတ်လ23ရက်နေ့ကစတင်ပြီးတော့ COVID-19 ရောဂါပိုးကူးစက်ခံရသူတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့အစိုးရရဲ့ထိန်းချုပ်မှုနဲ့အတူပြည်သူအများစုအနေနဲ့မလိုအပ်ဘဲနဲ့အပြင်ထွက်ခြင်းကိုလျှော့ချခဲ့ကြပါတယ်။အိမ်မှာပဲနေထိုင်ပြီးတော့အလုပ်လုပ်ကြတာတွေအိမ်မှာနေရင်းနဲ့ပဲလိုအပ်တာတွေကိုအွန်လိုင်းကနေမာယူပြီးဈေးဝယ်ကြတာတွေပြုလုပ်လာခဲ့ကြပါတယ်။ဒါအပြင်ဈေးကားတွေနဲ့လိုက်လံရောင်းချတဲ့ဈေးတွေတွေရှိသလိုဈေးကားတွေကိုစောင့်ပြီးတော့ဝယ်ယူကြတဲ့အိမ်ရှင်မတွေလည်းရှိလာကြပါတယ်။အရင်တုန်းကတော့တောင်းကလာဈေးထဲမှာဈေးရောင်းချခဲ့ပေမဲ့ COVID-19 ကြောင့်လူတွေဈေးလာမဝယ်ကြတော့တဲ့အတွက်လူတွေရှိရာစီကိုလိုက်လံဈေးရောင်းချဖို့စိတ်ကူးရာကနေဈေးကားလေးထွက်ဖြစ်ခဲ့တဲ့အကြောင်းကိုမတ်တန်နာဆိုကအခုလိုပြောပြပါဗျာ။ဈေးထဲမှာအဲဒီရော
ဂါတွေဖြစ်ကြတဲ့အတိုင်း COVID ရောဂါဖြစ်ကြတဲ့အတိုင်းလူတွေကမထွက်ကြဘူးလေဈေးထဲမှာ။ရက်တော့ကြာတော့ဈေးတွေကရောင်းပါတယ်။နေကုန်တွေလည်းရောင်းလို့တောင်မှပဲတစ်တောင်းလောက်တောင်မပြည့်ချင်ဘူးခါတိတ်ကြတော့အဲ့ကြောင့်မလို့ဒဲရောင်းခက်ခဲရတော့ဟိုရက်ွက်ထဲမှာဝင်ရအဲ့ကားထိုးရတာတော့နည်းနည်းခက်ခဲရှိရအဲ့ကားတွေကဟိုကိုကဝင်နေခင်ဗျားဒီကိုပိုင်ကားတွေကရှိရလေဝင်ရထွက်ရတာအဆင်မပြေဘူးအဲ့ဒါကြောင့်အဲ့ဒါပဲခက်ခဲရှိတယ်ကျန်တာတော့အခက်ခဲမရှိပါဘူးခင်ဗျားလည်းသဘောကျတော့အိမ်ရှိအိမ်ကြီးပဲလိုက်ပြီးတော့ပဲရောင်းမေးလိုက်တော့လေ
အစိုးရရဲ့တိုက်တွန်းမှုနဲ့စီပင်တာယာရဲ့စီမံခန့်ခွဲမှုတွေအောက်မှာဈေးလိုက်ရောင်းနေကြသူတွေလည်းရှိလာတာတွေ့ရပါတယ်ခုလိုဈေးတွေရရှိနေတဲ့အတွက်အိမ်ရှင်မတွေအနေနဲ့ဈေးသွားစရာမလိုတဲ့အပြင်ကိုဗစ်ရောဂါကူးစက်ခံရမှုကိုလည်းကြိုတင်ကာကွယ်ရာရောက်တယ်ဆိုတဲ့အမြင်နဲ့ဈေးကားတွေကပဲဝယ်ယူအားပေးနေကြခြင်းဖြစ်တယ်လို့အိမ်ရှင်မတူကခုလိုပြောပါတယ
်။ကောင်းပါတယ်ခုလိုလာပြီးရောင်းတာလည်းပဲလေ။မကောင်းလားဆိုတာခိုးလည်းသွားပြီးမဝယ်ရတော့ဘူးပေါ့။ဒီမှာနင်းနာဒီမှာပဲဝယ်ရတာပို့ပြီးတော့စင်ပြေပါတယ်။ဈေးနှုန်းကမထူပါဘူးမတင်းမငိမ့်ပါပဲကြက်ကကြက်သားဆိုရင်အကောင်လိုက်ရောင်းကြတယ်လေငါဆိုလည်းအကောင်လိုက်ရောင်းကြတယ်ပေါ့အကောင်လိုက်ရောင်းတဲ့ကမှာတော့ပုံပြီးတက်တာလည်းပေါ့ဒီမှာရောင်းလာတော့ဒီကတော့ပုံပြီးအဆင်ပြေတယ်လို့မြင်ပါတယ
်အစိုးရရဲ့ရောဂါကာကွယ်ထိန်းချုပ်မှုစနစ်နဲ့စီပင်တာယာရဲ့စီမံခန့်ခွဲမှုကြောင့်အရှင်မတွေအပြင်ထွက်စရာမလိုဘဲနဲ့ဈေးဝယ်နိုင်ခြင်းဖြစ်တဲ့အတွက်ပြောင်းလဲသွားတဲ့အရောင်းဝယ်ပုံစံကိုသဘောချမိရလို့အိမ်ရှင်မတူကလည်းသူမရဲ့အမြင်ကိုပြောပြပါတယ်
။ကောင်းပါတယ်ရက်ွက်ထဲမှာလာပြီးကားရည်နဲ့ဈေးရောင်းပေးတာလေ။အခုဆိုဒီရက်ွက်ထဲမှာဆိုနှစ်ရက်ချတက်ခါလောက်ဈေးကားလာတယ်။ဒါဝယ်ရချမ်းကလည်းအဆင်ပြေတယ်ဈေးကြီးနဲ့တိတ်မကွာလာဘူးပစ္စည်းလည်းလက်တယ်။တပတ်တစ်ခါလောက်တော့ကူသွားပြစ်တာပေါ့။တစ်ခါကျလည်းဈေးကားမလာရင်တော့ဂျာတဲ့မှာသွားတာပေါ့။စီကလိုင်းတော့နှစ်ရက်တခါလောက်ဒီအောက်မှာပဲအသားငါရောအသီးရွက်ရောကျက်သွန်ဖြူကျက်သွန်အနီးအစာလေအကုန်လုံးအဆင်ပြေတယ်ဝယ်ရတာဈေးလည်းမကွာဘူးဈေးကလာတာကောင်းတယ်ဈေးရောင်းပုံစံတန်းဈ ဈေးရောင်းတဲ့ပုံစံပြောင်းသွားတယ်ဟိုကျူဆူပါတယ
်အိမ်ရှင်မတွေနေနဲ့ခုလိုဈေးကားတွေကိုစောင့်မျှော်ဝယ်ယူနေကြသူတွေရှိနေတဲ့အတွက်ဈေးတွေပြန်ဖွင့်ပေမဲ့ဈေးထဲမှာတော့အယောင်ဝယ်တွေပါကုန်တယ်လို့ဈေးထဲကဈေးသက်ချူကလည်းပြောပြပါတယ်
အားရတာအခုယောဂဖြစ်နေတဲ့အချိန်မှာလူတွေကလူသွားလူလာနေတယ်လူသွားလူလာနေတဲ့ခါမှာဈေးတွေပြန်ထွက်နေပြီလေပြန်ထွက်ခါမှာအယောင်ဝယ်တွေကပါတယ်ဘာလို့လို့ပါလဲဆိုလို့ရှိရင်အခုရက်ွက်တွေကိုလဲတွေနဲ့လိုက်ရောင်းတယ်ဂါးတွေနဲ့လိုက်ရောင်းတယ်ကားရလျှောက်ရောင်းတယ်အဲ့ဒီချိန်မှာတချို့လူကြတော့လေအပြင်မထွက်တော့ဘူးပေါ့ပြင်မထွက်မနဲ့အဲ့ဒီလိုက်ရောင်းလူချက်ဝယ်တယ်ဒီရက်ွက်တွေဒီဈေးတွေမှာကျတော့လူသိမ့်မလာတော့အယောင်ဝယ်တွေပါတယ်တချို့ကျတော့လေလက်မရောင်းနိုင်တဲ့လူကြတော့ဒီမှာကိုရောင်းနေကြနေမှာပဲရောင်းတော့အယောင်ဝယ်တွေပါတာပေါ့သူတို့တွေကအဲ့လိုမျိုးလှည့်ရောင်းတဲ့ခါကျတော့ဝယ်သူတွေကမလာတော့ဘူးသေးတယ်။မြင်တဲ့ဒီယောဂကြီးပြီးွားလို့ရှင်တော့အကုန်လုံးပုံမှန်တိုင်းပြည့်ပြည့်လို့ထင်တာပဲ။ကိုကျွန်တော်တို့ကပန်းရောင်းလာဆိုတော့အဲ့လိုမျိုးရောင်းအစီအစဉ်မရှိဘူး။အဲ့ဒါယူတွန်းသွားတာတလို့ပြန်ပြီးတော့ဟိုဟာကားဂျိုကားကြရှောင်းသွားတာလမ်းဂျိုလမ်းကြသွားတာဆိုတော့လေကိုလုံငန်းကြမအပ်ဆိုင်။ညမနဲ့ရောင်းလာသိန်းဘူးလောက်ရောင်းအခုကတသောင်းဘူးတော့ခက်ကြက်အနက်ပိုင်းနဲ့အဲ့လိုမျိုးရောင်းသွားတယ်။ချောင်းဝယ်တာတော်တော်ကြဆင်းတယ်
။ဒီလိုဈေးကားတွေကိုရန်ကုန်တိုင်းဒေသကြီးမှာသာမကအခြားပြည်နယ်နဲ့တိုင်းတွေမှာလည်းလူနေရက်ွက်တွေထဲမှာဝင်ထွက်ပြီးတော့ဈေးရောင်းပေးနေတာကိုပြည်သူလူထုအနေနဲ့နှစ်သက်ကြိုဆိုကြတာကိုလည်းတွေ့မြင်ရပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းပုံစံတွေပြောင်းလဲသွားတာမျိုးကိုတွေ့မြင်ရသလိုပဲပြည်သူလူထုရဲ့ကျန်းမာရေးအသည့်အမြင်တိုးတက်လာခြင်းပေါ်မှာမူတည်ပြီးတော့လူနေမှုစနစ်တွေနေထိုင်မှုစနစ်တွေပြောင်းလဲသွားတာကိုလည်းတွေ့မြင်ကြရပါတယ်ရှင်။ကျမမေတ္တချန်ဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
တော်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ကျမသင်္ကေတထိုက်ပါ။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကဖမ်းဆီးမှုအတွင်းလူမဲမျိုးသား George Floyd တိဆုံးရမှုနောက်ပိုင်း Black Lives Matter လူမဲတွေရဲ့အသက်ဟာလည်းတန်ဖိုးရှိပါတယ်ဆိုတော့ဆန္ဒပြလှုပ်ရှားမှုတွေထွက်ပေါ်လာတာနဲ့အတူ African American လူမဲတွေရဲ့စီးပွားရေးလုပ်ငန်းတွေပိုပြီးကောင်းလာတာကိုတွေ့ရတဲ့အကြောင်း Writers ရဲ့စီးပွားရေးသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးမှာပါအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာရဲတပ်ဖွဲ့ဖမ်းဆီးမှုအတွင်း George Floyd တိဆုံးရမှုကြောင့်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ပေါ်ပေါက်ခဲ့တယ်လို့လူမှုကွန်ရက်အွန်လိုင်းပေါ်ကရေးသားချက်တွေကြောင့်လူမဲပိုင်စီးပွားရေးလုပ်ငန်းတွေမှာစားသုံးသူတွေပိုပြီးများလာစေခဲ့ပါတယ်။တိတိတသာအယောင်တက်လာတဲ့တိုးတက်လာတဲ့စီးပွားရေးလုပ်ငန်းတွေထဲကတစ်ခုကတော့ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့လယ်က Comfort LA စားတောက်ဆိုင်လေးတစ်ခုအပါအဝင်ပါ Comfort LA စားတောက်ဆိုင်ဟာဆိုရင် American တောင်ပိုင်းက African American တွေရဲ့ရိုးရာအစားအသောက်ပုံစံချက်ပြုတ်ပြင်ဆင်တဲ့ Soul Food အရောင်းဆိုင်မှာဆိုင်ပိုင်ရှင်တူဖြစ်တဲ့ Mark Walker ကတော့ဒီရက်ပိုင်းမှာတိတိတသာရောင်းအားတက်လာတာလို့ပြောပါတယ
် Easily of 50-60% spike for sure easily the business is drastically increased especially coming
from ရောင်းအားကနေထွက်ကြော်လောက်တက်လာတယ်လို့ပြောလို့ရပါတယ်ရောင်းအားမရှိတဲ့အချိန်တွေကနေမထင်မှတ်ပဲရောင်းအားတက်လာတာပါကပေးကာလာနဲ့အသွားလာပြည်ပင်ကတ်သက်ချက်တွေကြောင့်အလုံးမဖြစ်တာကနေပုံမှန်ရောင်းအားထက်ကိုထွက်ကြော်လောက်ရောင်းအားတက်လာတာပ
ါဖောက်တဲ့အစ်စ်တွေရလာတယ်လို့အိမ်တန်းရာရောက်ဝန်ဆောင်မှုတွေကလည်းအမှားတွေတိုးလာတာလို့ဆိုင်ရှင်မတ်ဝေါ်ကာကဆက်ပြီးပြောပါတယ
် It's just sort of new faces that we're seeing and then the delivery orders that's
ဝင်နေကြမဟုတ်တဲ့လူသစ်တွေလည်းတွေ့ရပါတယ်နောက်ပြီးအိမ်အရောက်ပို့ပေးရမယ့်အမှားစာတွေလည်းရလာပါတယ်အိမ်ရောက်ပို့ပေးတဲ့ဝန်ဆောင်မှုဖြစ်တဲ့ Uber Eats Postmate Chownown Grand Hub တို့လိုဝန်ဆောင်မှုတွေကနေနောက်ကျွန်တော်တို့ဆိုင် app ကို download လုပ်တဲ့ online ကနေမှားတဲ့လူတွေလည်းများလာပါတယ်
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်အသွားအလာကန့်သတ်ပိတ်ပင်မှုတွေနောက်မရှိမဖြစ်ဖွင့်လှစ်ဖို့မလိုတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ခဲ့တာပါ COVID-19 ကူးစက်ပြန့်နှံ့မှုအန္တရာယ်ကြောင့်ရပ်ဆိုင်ထားရတဲ့လုပ်ငန်းတွေမှာဝန်ထမ်းတွေလည်းအလုပ်နှားခဲ့ရပါတယ်ဒါပေမဲ့လည်းအခု Mark Walker ပူးတွဲပိုင်ဆိုင်တဲ့ Comfort LA စားတောက်ဆိုင်မှာတော့အယောင်ကပုံမှန်ထက်တိတိတသာတိုးလာတာကြောင့်အလို့အကင်တွေလဲဖန်တီးပေးလာနိုင်ပါတယ
် You know as a business you're thankful for that opportunity because now you're able to bring more staff on
စီဝါရေးလို့တာဆိုတော့အခုလို့အခွင့်အလမ်းတွေအတွက်ကျေးဇူးတင်ပါတယ်။ဘာကြောင့်လဲဆိုတော့ဝန်ထမ်းတွေကိုပို့ပြီးအလို့ပေးလာနိုင်ပါတယ်။ Now အလုံးနားလိုက်ရသူတချို့လည်းပြန်ခေါ်နိုင်တယ်ဆိုတော့ဒီအခွင့်အလမ်းအတွက်တကယ်ကိုကျေးဇူးတင်ပါတယ
် Comfort LA ဆိုင်မှာလာပြီးအစားအသောက်မှယူတဲ့တာမီနှုတ်ဖြစ်တဲ့ Jamie Carrington နဲ့ Ashley McCam တို့ကတော့ရွေချက်ရှိရှိနဲ့ကိုလာပြီးတော့ဝယ်ယူစားသုံးတာပါမိခင်ဖြစ်သူ Jamie Carrington ကအခုလိုပြောပါတယ
် It's come through in terms of what can I do because you have to go you know there's the global you know level but then
ကိုအနေနဲ့ဘာရမြလုပ်ပေးနိုင်မလဲဆိုပြီးစဉ်းစားနေတာကလည်းအခုလိုလာပြီးအားပေးတာပါဒါကတကဘာလုံးမှာဖြစ်နေတာလေဒါပြင်ကိုလူမှုအတိုင်းဝန်းကိုထောက်ပံ့ပေးဘာရီတက်ရောက်မှုရှိမလဲပိုးပြီးကောင်းအောင်ဘာရီလုပ်နိုင်မလဲတခြားနည်းလမ်းတစ်ခုခုနဲ့များဘာရီလုပ်ပေးနိုင်မလဲဆိုတာမျိုးကိုစဉ်းစားတာပါဆိုတော့ဒါကစီးပွားရေးရပံ့ပိုးပေးတာဖြစ်ပါတယ
်။သမီးဖြစ်သူ Ashley ကလည်းဒီဆိုင်ကိုလာပြီးဝယ်ယူဖို့အတော်လေးစဉ်းစားခဲ့တာပါတဲ
့။ I mean I think it's important you should be really you should be very intentional about the
ဒါကအရေးကြီးတယ်လို့ထင်ပါတယ်။စီးပွားရေးလုပ်ငန်းတွေကနေဝယ်ယူအားပေးရမှာရည်ရွယ်ချက်နဲ့တရားစီစစ်အားပေးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကကိုယ်လူမှုအတိုင်းဝိုင်းထဲမှာအပြန်အလှန်အားပေးထောက်ပံ့နေတဲ့သူတွေဖြစ်လို့ပါ
American Pirausu Town Bai ni African American ni ye yoya poun sa taw sai comfort alley ma la yaw ma yu sa tong tu ri ga African American lu mae ri tin ma hpa bu latin nwe bwa tu phit de baronica alun so le sa taw sai ma yaw ni ba de
me being of hispanic background I would only imagine that this is the raw cooking that you would
latin way ဘွားတူဖြစ်တဲ့သူ့အတွက်တော့ဒီအစားအသောက်တွေကစားနေချာပုံစံမျိုးမဟုတ်ဘူးဆိုတာမှန်းကြည့်နိုင်ပါတယ်တဲ့ဒါအပြင်ဆိုင်ထဲကိုစပြီးတော့ချီချတာကနေအင်းသာခန်းကိုဝင်တာအဆုံးအလုံးကတမူကွဲပြားနေပေမဲ့ဒါရီအလုံးကအတွေ့အကြုံကောင်းနေပါလို့ပြောသွားပါတယ်ဒီစားတော့ဆိုင်မှာကလူမဲအမှုပညာရှင်တွေရဲ့ဓာတ်ပြားတွေနဲ့အလှဆင်ထားပါတယ်now in the gande ma su yin le 1960 1980 bi lun nit twe ga gita pwe ro poster ri kat cha ba de yin chin mu thong dan sin la ri pyaung le la da ne atu be sai ma la pi african american ni ye dele thong dan twe ko lu ri po pi ro la yaung mi san si chin ne lo sign shin walker ga le pyo ba de
the reason we most of us normally sort of stay in our own
comfort alley sango urwe di town ne mark walker pyo twa da ba minnesota pi ne minneapolis myo ma lume myo ta josh fly ye phan si khaya mu atwin te so mu ko a chang pyu pi naingae twan lu myo ye khwa ja mu ko san chin de tia mya ta mu ko taung su de sanna pya bwe ri po paw khe da ba ရှုံရင်ဆန်ခတ်ဖြစ်ခဲ့တာတွေရှိသလိုငိမ့်ချန်းစွာဆန္ဒပြခဲ့ကြတာတွေလည်းရှိပါတယ်။ဒီ Black Lives Matter လူမဲတွေရဲ့အသက်ဟာလည်းတန်ဖိုးရှိပါတယ်ဆိုတော့ဆန္ဒပြလှုပ်ရှားမှုတွေနဲ့စီးလုံးညီညွတ်စွာယက်တီကြောင်းအမေရိကန်စီးပွားရေးလုပ်ငန်းကြီးတချို့ကလည်းထုတ်ပြန်ပြောဆိုလာကြပါတယ်။အထင်ကြီးရဝန်ဆောင်မှုလုပ်ငန်းဖြစ်တဲ့ Uber အငှားကဝန်ဆောင်မှုလုပ်ငန်းကြီးကလည်းBlack Lives Matter လှုပ်ရှားမှုနဲ့အတူရပ်တည်တယ်ဆိုတာကိုပြသတဲ့အနေနဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလူမဲပိုင်စီးပွားရေးလုပ်ငန်းတွေအတွက် Uber Eats apps အစားအသောက်အင်တန်ရရောက်ပို့ဆောင်ပေးတဲ့ဝန်ဆောင်မှုကိုအခကြီးငွေမယူဘဲဆောက်ရွက်ပေးမယ်လို့ဇွန်လ၄ရက်နေ့က Twitter ကနေကြေညာခဲ့ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ COVID-19 ကမ္ဘာကပ်ရောဂါဆိုကြောင်းရုပ်ရှင်ရုံတွေဆက်ပြီးပိတ်ထားရအောင်မယ်ဆိုရင်တော့ရုပ်ရှင်ရုံလုပ်ငန်းတွေဆက်ပြီးလဲပတ်နိုင်ဖို့တော်တော်လေးကိုခက်ခဲသွားမယ်လို့ AMC Entertainment Holding INC ကပြောသွားပါရည်ကမ္ဘာနဲ့မှာရုပ်ရှင်ရုံတွေဖွင့်လှစ်လုပ်ကိုင်နေတဲ့ကမ္ဘာအကြီးဆုံး AMC ဖျော်ဖြေရေးလုပ်ငန်းကြီးအနေနဲ့သူတို့ရုပ်ရှင်ရုံတွေမဖြစ်မနေဆက်ပြီးတော့ပိတ်ထားရအောင်မယ်ဆိုရင်တော့အလုပ်ဆက်လုပ်နိုင်ဖို့တန်တရားရှိနေပြီလို့သတိပေးလိုက်တာပါကမ္ဘာအနှံ့မှာမက်လာလေကားစပြီးတော့ရုပ်ရှင်ရုံကြီးတွေပိတ်ထားခဲ့ရတာပါ ်ရုပ်ရှင်ရုံလုပ်ငန်းတွေကိုပုံမှန်အတိုင်းဘယ်တော့မှပြန်ပြီးတော့လုပ်ကိုင်နိုင်မလဲဆိုတာခံမှန်းလို့မရသေးဘူးလို့ AMC ကုမ္ပဏီရဲ့လုံထုံးလုံနေဆိုင်ရာကြီးကြပ်ရေးအာဏာပိုင်တွေကိုတင်ပြတဲ့စာရင်းမှာဖော်ပြထားပါတယ်။အမေရိကန်ပြည်အစုတွေမှာတချို့ပြည်နယ်တွေကလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးဖို့စဉ်းစားနေခြင်းဖြစ်ပါတယ်။ AMC အနေနဲ့ဇူလိုင်လကုန်ပိုင်းအထိတော့လုပ်ငန်းတွေကိုရပ်ထားဖို့တောင်းခံနိုင်သေးပြီးတော့အခုလာမဲ့နေရာဒီမှာရုပ်ရှင်ရုံလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့အတွက်ငွေကြေးအရင်းနှီးပို့ပြီးတော့သုံးထားရတယ်လို့ပြောပါရင်ပြည်သက်တွေဘက်ကကြည့်ရင်လဲကျန်းမာရေးအန္တရာယ်စိုးရိမ်ရတာရောတခြားဖျော်ဖြေရေးပုံစံတွေပေါ်လာတာကြောင့်ပါရုပ်ရှင်ရုံတွေကိုလာပြီးတော့ရုပ်ရှင်ကြည့်ပါမလားဆိုတာစိုးရိမ်ရတယ်လို့ပြောပါရင်အခုလာမဲ့မလ3ရက်နေ့ဒီနှစ်တစ်နှစ်ရဲ့၄လဘက်ကာလမှာ AMC ကုမ္ပဏီအနေနဲ့ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးနှင်းနာဖွယ်ရှိတယ်လို့ခန့်မှန်းထားပါတယ် AMC ကုမ္ပဏီကမလကုန်ပိုင်းအထိဆိုရင်တစ်ကွာလုံးမှာရုပ်ရှင်ယုံကြီးပေါင်း1000နီးပါးနဲ့ယုံငယ်ပေါင်း1000ကျော်ဖွင့်လှစ်ထားရှိပါတယ်ရှင်တစ်ကွာလုံးမှာကြုံတွေ့နေကြရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ကရောဂါပြီးကြောင်းဟောလိဝုဒ်ရဲ့ကော်ဇောနီခင်အခမ်းအနားတွေမှာတယောက်နဲ့တယောက်မင်းနေကြဖြစ်တဲ့မင်းဘသူအင်ကြီးဝစ်ထားလဲဆိုတဲ့စကားကြားရဖို့တော့တော်တော်နဲ့မလွယ်လာသေးပါဘူးဒီလိုမျိုးကော်ဇောနီခင်အခမ်းအနားတွေရုပ်ရှင်မိတ်ဆက်ပွဲတွေစုပေးပွဲတွေဟာအလားဆုံးအသာနာဆုံးဝစ်လာကြတဲ့အမှုပညာရှင်တွေမင်းသမီးတွေရဲ့ဒီဇိုင်းဆန်းကာဝင်ရှင်တွေနဲ့သူတို့ကိုစောင့်မျှော်ကြည့်ရှုကြတဲ့ပရိသတ်တွေနဲ့အသက်ဝင်တာဖြစ်ပါတယ်ဒါမှလည်းအခုကက်ယောဂါပေးကဟောလိဝုဒ်ကိုပါမလှုပ်ရှားနိုင်အောင်လုပ်လိုက်တာမလို့တကယ်လို့တိတ်မကြခင်အတွင်းမှာကော်ဇောနီခင်ခန္ဓာတွေတွေ့ရမယ်ဆိုရင်လည်းအရင်တုန်းကပုံစံတွေတော့လုံးဝကိုခြားနားသွားမှာဖြစ်ပါတယ်။အားလုံးအတွက်ပထမဦးဆုံးစိန်ခေါ်မှုကြီးကတော့အခုဇူလိုင်လမှာတွေ့ရမှာပါ။မလရဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တကမ္ဘာလုံးမှာရုပ်ရှင်ရုံတွေပိတ်ထားရပြီးတော့ရုပ်ရှင်ရိုက်ကူးရေးစတူဒီယိုကြီးတွေကလည်းသူတို့လုပ်ငန်းတွေအားလုံးကို2020ကုန်နဲ့2021ခုနှစ်ထဲမှာရွှေ့ထားရပါတယ်။အဲ့နောက်အခုပထမဦးဆုံးအကြိမ်ရုပ်ရှင်ရုံတင်မှုဖြစ်နေ AT&T ရဲ့ Warner Brothers ထုတ်လုပ်ရေးအတွက် Director Christopher Nolan ရိုက်ကူးတဲ့ထက်နဲ့ရုပ်ရှင်ကားနဲ့ Walt Disney ရုပ်ရှင်ထုတ်လုပ်ရေးရဲ့ Mulan ရုပ်ရှင်ကားတွေကိုဇူလိုင်လမှာရုပ်ရှင်ရုံတွေပြန်ဖွင့်ပွဲဥတွေဖြစ်နေရုံတင်မှာဖြစ်ပါတယ်။ရုပ်ရှင်မိတ်ဆက်အခမ်းအနားပေါင်း200ကျော်ကိုစီစဉ်ကျင်းပခဲ့တဲ့ 1540 Productions အခမ်းအနားစီစဉ်မှုကုမ္ပဏီကတော့အခုရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေနဲ့သူတို့တိုင်ပင်ပြီးတော့ရုပ်ရှင်မိတ်ဆက်အခမ်းအနားတွေဘယ်လို social distancing ပုံစံနဲ့လုပ်လို့ရမလဲဆိုတာဆွေးနွေးနေကြတာပါ Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်တွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
နှုတ်ခမ်းလို့ဒီပေရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း lip service
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LIB lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့ logo လုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရေးကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။ ူညီလေအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ကုဒုတိယတင်ပြပေးမှာကတော့
stiff upper lip
ဖြစ်ပါတယ်စာလုံးပေါင်းက S T I F F stiff ကတောင်နေတာမလှုပ်ဖဲနေတာ U P P E R upper ကအပေါ် L I P lip ကနှုတ်ခမ်းဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာပေါ့စကားပြောရင်သောရရှိများသိတဲ့အတိုင်းပါပဲအပေါ်ရောအောက်နှုတ်ခမ်းမှာလှုပ်ဖို့လိုတာမှုအပေါ်နှုတ်ခမ်းကိုမလှုပ်ဖဲထားတယ်ဆိုရင်စကားမပြောဘဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီနည်းအားဖြင့်တော့လူတဦးကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်ဆိုလို့ရှိရင်ကိုခံစားနေရတာကိုသူများတိမာဆိုးလို့ကိုစိတ်ကိုထိန်ပြီးဘာမှနှုတ်ကနေမပြောတာစိတ်စိတ်ညင်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom ကို keep keep ဆိုတဲ့ verb ကရိယာနဲ့တွဲသုံးပြီး keep a stiff upper lip လို့ရည်ညွှန်းသုံးပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When Mary heard the bad news that she will soon be losing her job she kept a stiff upper lip
Mary ကသူမကြမီအလုပ်ပြုတ်တော့မယ်ဆိုတဲ့စိတ်မကောင်းစရာသတင်းကြားပြီးမယ်သူဒီအကြောင်းဘာမှမပြောဘဲနေခဲ့တယ်လေလို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
When Mary heard the bad news that she will soon be losing her job, she kept a stiff upper lip. Lips are sealed.
ဖြစ်ပါတယ်။စာလုံးပေါင်းက L I P S lips ကနှုတ်ခမ်း S E A L E D sealed ကS E A L sealed ဆိုတဲ့ဝဟာရကဆင့်သက်လာပြီးပိတ်ထားတာကိုဆိုလိုတာဖြစ်ပါတယ်။စကပိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကိုပိတ်ထားတာပေါ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်ပါဇက်ကိုပိတ်ထားတယ်ဆိုရင်တခုခုအကြောင်းကိုထုတ်မပြောဘဲနေတာပေါ့အထူးသဖြင့်လူတူဦးကသူများမသိစေခြင်းနဲ့အကြောင်းကိစ္စတခုခုကိုကိုကသိထားတယ်ဆိုရင်အဲ့ဒီမသိစေခြင်းရဲ့သတင်းကိုကိုကရှောင်မပြောတာနှုတ်လုံနာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
Joan ကကျွန်တော် Susan နဲ့တွေ့နေတာကိုကျွန်တော်မိဘတွေကသွားမပြောဘူးလို့ကတိပေးထားတယ်။ "तू နှုတ်လုံပါတယ်"လို့အဓိပ္ပာယ်ရပါတယ်။
Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
ဒီကနေ lip ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service, stiff upper lip, lips are sealed.
တို့ဖြစ်ကြပါတယ်။နောက်တစ်ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မြနာစင်ကြပါရှင
်အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်ပြည်တော်စုရဲ့လူသားဆိုင်ရာဥပဒေတွေဟာ LGBTQ လို့အတူောက်ခေါ်တဲ့လိင်သဘာဝတမယိုးချမဟုတ်သူလူသားတွေကိုခွဲခြားဆက်ဆံမခံရအောင်အကာအကွယ်ပေးတယ်လို့တရားရုံးချုပ်ကတင်းနယ်လာနေမှာစီရင်ချက်ချမှတ်လိုက်ပါတယ်ဒီစီရင်ချက်ဟာဆိုရင်လက်တလောနှစ်ပိုင်းနေအတွင်းသူတို့ရဲ့အခွင့်အရေးတွေဆုပ်ယုပ်လာတယ်လို့ဆိုရင်နေကြတဲ့ LGBTQ အတိုင်းဝိုင်းအတွက်တော့အောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။ gay လိင်တူဆုံးမဲ့သူဒါမှမဟုတ်လဲ transgender လိင်ပြောင်းထားသူဖြစ်လို့ဝန်ထမ်းတယောက်ကိုအလုတ်ကထုတ်တယ်ဆိုရင်တော့ဒါဟာ1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေရဲ့အခန်း9ပါပြဋ္ဌာန်းချက်ကိုချိုးဖောက်မှုဖြစ်တယ်လို့ကိုဆဗေးတကြီးဆိုတဲ့တရားရုံးချုပ်မှာထောက်ခံမဲ့ခြောက်မဲ့ကန့်ကွက်မဲ့သုံးမဲ့နဲ့တမိုင်းဝင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာလူမဲအမျိုးသားတဦးရဲကတနတ်နယ်ပြစ်လို့တေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီတနတ်နယ်ပြစ်ခဲ့တဲ့လူပြူရဲရာရှိကိုတရားစွဲဆိုမလားဆိုရကိုဒီရက်ပိုင်းအတွင်းဆုံးဖြတ်နိုင်ခြေရှိကြောင်းအတ္တလန်တာမြို့အစိုးရရှိနေတဦးကပြောပါတယ်။ တချိန်တည်းမှာပဲတေဆုံရသူ Brooks ရဲ့မိသားစုကလည်းရဲတပ်ဖွဲ့ကိုအကြီးအကျယ်ပြုပြင်ပြောင်းလဲရေးလုပ်ဖို့တင်းနှင်းလာနေမှာပဲတောင်းဆိုလိုက်ပါတယ်။အင်ကာနေမနေ့ခင်အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ။
This program has come to you from the Voice of America, Washington.